ဂျပန်နိုင်ငံမှာဓာတ်အောင်ကြီးစိမ့်ထွက်မှုဖြစ်နေတဲ့ဖူကူရှိမနျူကလ িয়ার စွမ်းအင်စက်ရုံကနေရေဒီယိုသတ္တိကြွမှုမြင့်မားတဲ့ရေတွေကိုဖယ်ထုတ်ဖို့ဝန်ထမ်းတွေစူးစမ်းနေကြပါတယ်။ဖူကူရှိမစက်ရုံရဲ့အခြေအနေတွေဟာမတည်ငြိမ်သေးဘူးလို့ဂျပန်နိုင်ငံဝန်ကြီးချုပ်နာအိုတိုခန်ကတောက်ကြံနေကပြောလိုက်ပါတယ်။စက်ရုံကိုအပူချိန်လျှော့ချနိုင်ရေးလုပ်ငန်းတွေကိုအသက်နဲ့ရင်ပြီးဆောင်ရွက်နေတဲ့ရေးပေါ်ဝန်ထမ်းတွေကိုကျေးဇူးတင်ပါကြောင်းဝန်ကြီးချုပ်ခန်ကပြောဆိုလိုက်ပါတယ်။ဖူကူရှိမစက်ရုံကနေမီတာ300အကွာမှရှိတဲ့ပင်လယ်ရေထဲမှာရှိတဲ့ပမာဏတဲ့ radioactive iodine တက်တီကြွမှုပမာဏဟာအစာပေါင်း1200ကျော်မြင့်နေတယ်လို့ဂျပန်နိုင်ငံနျူကလ িয়ার နဲ့စက်မှုလုပ်ငန်းဘေးအန္တရာယ်လုံခြုံရေးအေဂျင်စီကတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့စက်ရုံကနေကီလိုမီတာ30အကွာမှရှိရမယ့်ပမာဏထက်တော့မပိုသေးဘူးလို့ဆိုပါတယ်။ဒီနျူကလ িয়ার ပြဿနာဘယ်တော့မှဆုံးသတ်မယ်ဆိုတာကိုခန့်မှန်းပြောဆိုဖို့မလွယ်ဘူးလို့ဝန်ကြီးဖွဲ့တွင်းရင်းမှုယူကီယိုအီတဲနိုကစနေနေ့ကပြောပါတယ်။ဂျပန်နိုင်ငံမှာဖြစ်ခဲ့တဲ့ငရင်နဲ့ဆူနာမီရေလိုင်းတန်းကြောင့်တေဆုံးသူ1000ခန့်ပျောက်ဆုံးသူ18500နဲ့ရာဟီဆောင်နေမှာနေထိုင်ရသူ3000လောက်ရှိတယ်လို့ဂျပန်မျိုးသားရဲတပ်ဖွဲ့ကတောက်ကြံနေကပြောဆိုလိုက်ပါတယ်